COVID-19 ရောဂါပိုးတကမ္ဘာလုံးကိုမြန်မြန်ဆန်ဆန်ပြန့်နှံ့လာရတဲ့အတွက်ထိုင်းနဲ့မလေးရှားကပြန်လာတဲ့မြန်မာနိုင်ငံသားတိုင်းကိုကိုယ်နေအိမ်မှာ14ရက်ကြာတည်တံ့စောင့်ကြည့်ရမယ့်အစီအစဉ်ကိုအစိုးရကဒီနေ့ကြေညာပါတယ်။ဆက်ဆက်တဲ့အစိုးရဌာနတွေနဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့မတ်လ23ရက်မနက်ပိုင်းအစည်းအဝေးမှာဒါကိုဆုံးဖြတ်လိုက်တာပါ။ဒီအစီအစဉ်ရဆိုရင်မတ်လ23ရက်ကစပြီးထိုင်းနဲ့မလေးရှားကပြန်လာပြီးမြန်မာပြည်အားလုံးအကျုံးဝင်ပါပါ။
ပြောတဲ့ကြံကြံကြအကုန်လုံးပြောတော့ငွေများပြန်မယ်ဟုံးကွယ်နေ14ရက်နေရမယ်နိုင်ငံတော်ရဲ့ဒါဟိုကျမရေး policy ပဲအခုသာဒီနေ့ကောင်းတဲ့သာပေါ်ရတယ်အကုန်လုံးယူရီးယားပြန်လာလားယူရီးယားပြန်လာလားဖေးရပြန်လာလားဟုံးကွယ်နေ14ရက်နောက်ကောင်းပြောင်းမပြန်လို့တော့ပါလ
ားကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိမ့်မြို့ပြောသွားတာဖြစ်ပါတယ်ဒီ14ရက်အတွင်းမှာမိသားစုနဲ့အင်းနီနာချင်းတွေကအဓိကစောင့်ကြည့်ရမှာပါရက်ကွက်ဥချုပ်ရီမှုနဲ့ကျမ်းမာရေးဝန်ထမ်းတွေကရရှိထားတဲ့ပြည်ပပြန်နေရဲ့စည်ရင်အတိုင်းလိုက်လံစစ်ဆေးသွားမယ်လို့ဆိုပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိမ့်မြို့ကအခုလိုရှင်းပြပါတယ
်။ဥချုပ်ရီမှုရယ်လူဆိုင်မှုတွေကတော့ပဏာမကျွန်တော်ကျမ်းမာရေးဝန်ထမ်းတွေကဒီအိမ်မှာငင်းကြပြန်ရှိသလားစည်ရင်ကောင်းတယ်ဆိုပြီးရှိတယ်ဆိုရင်လိုက်နာမယ်စီကန်းစာတွေကျွန်တော်တို့ပြောလိုက်တာပေါ့။နောက်ရှင်းပြလိုက်ပြီးဆက်ရည်ဒီလိုက်နာပါဒီလိုမဲတစ်ခေါက်ညာတော့သူ့ကိုဖုံးဆက်တယ်နေကောင်းတာနေကောင်းတာအဲဒီမှာကိုယ်ကိုယ်နေရလားစီကန်းလိုက်နာရလားစသဖြင့်အကြည့်ချက်ပေါ့နော်
နေစားစစေးဂိတ်ဒီကနေပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်တာကိုယာယီတားမြစ်လိုက်ပြီဆိုတာမြန်မာနိုင်ငံသားကြီးဝန်ကြီးဌာနကမတ်လ19ရက်မှာသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့နှစ်ဖက်ဒေသခံတွေနေစားဖြတ်ကျော်ခွင့်လက်မှတ်နဲ့ဝင်ရောက်တာကိုတော့မပိတ်ပင်ပဲကျမ်းမာရေးစစ်စစ်တာကိုပဲတင်းတင်းကြပ်ကြပ်လုပ်သွားမယ်လို့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နေစားဖြတ်ကျော်ခွင့်လက်မှတ်ကင်ဆောင်ထားတဲ့တရုတ်နိုင်ငံသားတွေဟာမြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်ကံပိုက်တီးနေစားကနေယာနဲ့ချီပြီးဝင်ရောက်နေပါတယ်။အများစုကငပြောချံလုပ်သားတွေပါ။အခုလိုချိန်မှာတရုတ်နိုင်ငံသားတွေဝင်ထွက်နေရကိုတားဆီးပေးဖို့ကချင်ပြည်နယ်ဝိုင်းမော်မြို့ကလွှတ်တော်ကိုယ်စားလှယ်တွေကနိုင်ငံတော်သမ္မတကိုဒီကနေ့မတ်လ23ရက်မှာတောင်းဆိုလိုက်ပါတယ်။မြန်မာတရုတ်နယ်စပ်ဂိတ်တွေပိတ်မပိတ်ဆိုတာသမ္မတရဲ့ညွှန်ကြားချက်ပေါ်မှာအဓိကမူတည်နေပါတယ်။ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြင့်ဝင်ကြီးဦးစော်ဝင်က VOA ကိုအခုလိုပြောပါတယ်။
ကျွန်တော်တို့ကမ်ပိုင်းညံ့တွေကြရတော့ပြကျွန်တော်တို့က69နိုင်ငံသဘောတူစာချုပ်အရာဆိုရင်ကျွန်တော်ပြည်တော်စုလည်းပဲပြည်တော်စုရဲ့လုပ်ပိုင်ခွင့်ဖြစ်တယ်ကြကျွန်တော်တို့ပြည်နယ်စိုးရအဖွဲ့ကတော့ပြည်တော်စုစိုးရကပိတ်ပါဆိုရင်ကျွန်တော်တို့ပိတ်လို့ပိတ်ရမယ်နေထားပါဗျကျွန်တော်ပြည်နယ်စိုးရရဲ့လုပ်ပိုင်ခွင့်မဟုတ်ပါဘူးခင
်ဗျကချင်ပြည်နယ်ကမ်ပိုက်တီးနယ်စပ်ပေါက်ကနေတနည်းကိုတရုတ်နိုင်ငံသားပြန်မြ600နဲ့1000ကျားအဝင်ထွက်ရှိပါတယ်ထိုင်းနိုင်ငံကတော့မြန်မာနဲ့နယ်စပ်အဝင်ထွက်တကိုဒီရပိုင်းပိတ်ပင်ကန့်သတ်လိုက်ပြီးမြန်မာတောင်းတဲ့ချီပြီးနေရပြန်နေကြတာမို့အခုလိုမြန်မာအစိုးရရဲ့ယောဂထိန်းချုပ်ရေးအစီအစဉ်တွေလှုပ်လာရတာဖြစ်ပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်